အခုပထမဆုံးတရုတ်နိုင်ငံကမြန်မာစစ်တပ်နဲ့ကိုကန် MNDA အဖွဲ့အစည်းအပြစ်ရသဘောတူညီချက်ရအောင်ဂျားဝင်ညှိနှိုင်းပေးခဲ့တဲ့အကြောင်းရင်းကိုတုံ့သက်ထားတဲ့ Australia ABC သတင်းဌာနကဆောင်းပါးကိုတင်ပြပါမယ်တရုတ်နိုင်ငံရဲ့ဂျာဝင်မှုနဲ့မြန်မာစစ်တပ်နဲ့ကိုကန် MNDA အဖွဲ့တို့ကြားရထားတဲ့အပြစ်ရသဘောတူညီချက်ဟာပြီးခဲ့တဲ့ဘက်ကစပြီးအသက်ဝင်လာပါတယ်။ပြီးခဲ့တဲ့နှစ်ကလည်း2028စစ်စင်ရေးနောက်ပိုင်းအလားတူအပြစ်ရသဘောတူညီချက်ရခဲ့ပေမဲ့နှစ်ဖက်လုံးကမလိုက်နာခဲ့ကြပါဘူးလို့ဆောင်းပါးကဖော်ပြပါတယ်။အခုဒီချိန်မှာတော့ရထားတဲ့အပြစ်ရသဘောတူညီချက်နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ခဲ့တဲ့အချိန်ကနေအပြန်အလှန်နားလည်မှုတည်ဆောက်ပြီးပြဿနာတွေဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်နေကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရသူမီယိုနင်းကဘေကျင်းမြို့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဗြိတိန်နိုင်ငံအခြေစိုက် Chatham House ကမြမကြီးကျွမ်းကျင်သူ Bill Hilton ကတော့တရုတ်နိုင်ငံဟာ2023ခုနှစ်က2028စစ်စင်ရေးမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုနောက်ွယ်ကအားပေးကူညီခဲ့ပြီးမဲ့မြန်မာနိုင်ငံအစိတ်စိတ်ပြိုကွဲသွားမှာကိုတော့မလိုလားတဲ့အတွက်အခုလိုငြိမ်းချမ်းရအောင်ပြန်ကူညီခဲ့တာလို့သုံးသပ်ပါတယ်။တရုတ်နိုင်ငံဟာမြန်မာနဲ့နေဆက်တစ်လျှောက်ကငွေလိမ်လုပ်ငန်းတွေကိုနှိမ်နင်းဖို့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုအသုံးချကြတာဖြစ်ပေမဲ့ဒီအဖွဲ့တွေရဲ့စစ်စင်ရေးအအောင်မြင်လွန်ပြီးမြန်မာစစ်တပ်ကိုဖြုတ်ချနိုင်တဲ့အထိဖြစ်လာမှာကိုတရုတ်နိုင်ငံကစိုးရိမ်နေလို့သူကသုံးသပ်ပါတယ်။ဒါကြောင့်လည်းနောက်ပိုင်းမှာမြောက်ပိုင်းအဖွဲ့တွေကိုထိုးစစ်ရပ်တန့်ဖို့ဖိအားပေးလာကြတာဖြစ်ပါတယ်။ဒါအပြင်တရုတ်နိုင်ငံဟာကိုကန့်အဖွဲ့ခေါင်းဆောင်ဥဖုံကြားရှင်ကိုဖမ်းဆီးထိန်းသိမ်းကြတာကိုကြည့်ရင် MNDA နဲ့အပြစ်ရသဘောတူညီချက်ရအောင်လုပ်ဖို့ဘလောက်လေးနက်ထားလဲဆိုတာကိုတွေးနိုင်တယ်လို့သူကဆိုပါတယ်တရုတ်နိုင်ငံဟာမြောက်ပိုင်းကတိုင်းရင်းသားအဖွဲ့တွေနဲ့အပြစ်ရသဘောတူညီချက်ရအောင်ကြိုးစားခဲ့ပေမဲ့အခြားဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအထူးသဖြင့်မြန်မာနိုင်ငံအနောက်ပိုင်းမှာရခိုင်ပြည်နယ်ကိုထိန်းချုပ်ထားတဲ့အာရခတပ်တော် AA နဲ့အပြစ်ရသဘောတူညီချက်ရအောင်ဂျောင်းဝင်စစ်ဆက်ညှိနှိုင်းပေးမယ့်အလားလာတော့မတွေ့ရသေးဘူးလို့ဆောင်းပါးကဆိုပါတယ်ဒါပေမဲ့လည်းတရုတ်နိုင်ငံအပြင်အခြားဘယ်သူမှမလဲမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်လှုပ်ပေးဖို့စိတ်ပါဝင်စားမှုရောလုပ်နိုင်တဲ့အရင်းမြစ်တွေပါမရှိတဲ့အကြောင်းအာဆီယံနိုင်ငံတွေဟာဆိုရင်မြန်မာနိုင်ငံကမတည်ငြိမ်မှုတွေကြောင့်ဒုက္ခသည်တွေဝင်ရောက်မှုနဲ့ငွေလိမ်လုပ်ငန်းတွေကြောင့်ဖြစ်လာတဲ့ပြဿနာတွေကြုံရပြီမဲ့ဘာမှမလုပ်ကြတဲ့အကြောင်းဆောင်းပါးမှာသုံးသပ်ထားပါတယ်အခုဆက်လက်ပြီးမြန်မာနိုင်ငံကငွေလိမ်လုပ်ငန်းတွေကိုနှိမ်နှင်းမှုတရုတ်နဲ့ဒေတာရင်းနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုအောင်မြင်တယ်လို့တရုတ်စိုးရကပြောတဲ့အကြောင်းစိုက်ဘာလုံခြုံရေးသတင်းတွေဖော်ပြတဲ့ The Register ကသတင်းကိုဖော်ပြပါမယ်။တရုတ်နိုင်ငံနဲ့လာအိုမြန်မာကမ္ဘောဒီးယားဗီယက်နမ်ထိုင်းတို့ပါဝင်တဲ့လန်ချန်မဲခေါင်ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်နဲ့ဒေတာရင်းကငွေလိမ်လုပ်ငန်းတွေလူကုန်ကူးမှုတွေကိုစစ်ဆင်ရေးဆောင်ရွက်ပြီးနှိမ်နင်းနေတာဟာအမေရိကန် FBI ဌာနနဲ့ Interpol နိုင်ငံကရဲတပ်ဖွဲ့တွေကတောင်စောင့်ကြည့်နေရတယ်လို့သတင်းကဆိုပါတယ်။ဒီလိုငွေလိမ်လုပ်ငန်းတွေမှာအတင်းကျပ်စိတ်ခိုင်းခံနေရတဲ့တရုတ်နိုင်ငံသားတသိန်းလောက်ထိရှိလိမ့်မယ်လို့တရုတ်အစိုးရကခန့်မှန်ပါတယ်။ပြီးခဲ့တဲ့နှစ်မှာဒီလိုငွေလိမ်လုပ်ငန်းတွေနဲ့ဆက်ဆက်နေသူ 9,000 လောက်ကိုဖမ်းဆီးနိုင်ခဲ့ပြီးလူ160လောက်ကိုလည်းကယ်တင်နိုင်ခဲ့တယ်လို့တရုတ်သတင်းမီဒီယာတွေမှာဖော်ပြပါတယ်။ဒီလိုလန်ချန်မဲခေါင်အဖွဲ့ဝင်နိုင်ငံတွေဟာသတင်းအချက်အလက်မျှဝေတာနဲ့အတူပူးတွဲအလုပ်လုပ်ဖို့သဘောတူညီထားကြပြီးထိုင်းမြန်မာနယ်စပ်မြောက်ရီမြို့ကငွေလိမ်လုပ်ငန်းတွေကိုရှင်းလင်းတဲ့နေရာမှာပူပေါင်းပါဝင်ခဲ့ကြရပေမဲ့ဒီငွေလိမ်လုပ်ငန်းတွေကတော့ဆက်လုပ်နေကြဆဲပဲဖြစ်တယ်လို့သတင်းမှာဖော်ပြထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ